မြန်မာနိုင်ငံတဝမ်းမြို့ကြီးတွေမှာမျက်နှာပုံရိပ်ဖမ်း facial recognition နည်းပညာသုံးတရုတ်နိုင်ငံလုံကင်မရာတွေတပ်ဆင်နေတဲ့အကြောင်းဒီကိစ္စကိုတိုက်ရိုက်သိပြီးတော့ပါဝင်ပတ်သက်တဲ့သူ3ဦးပြောတာကို writer သတင်းကဖော်ပြပါတယ်စစ်တပ်အာဏာသိမ်းပြီးတော့2020ခုနှစ် February နောက်ပိုင်းကလေးကမော်လမြိုင်အပါဝင်အနည်းဆုံးအဓိကမြို့ကြီး5မြို့မှာအလားတူစောင့်ကြည့်တဲ့ကင်မရာတွေတပ်ဆင်နေတယ်လို့အမည်မဖော်လိုသူ3ဦးကပြောပါတယ်အရင် NLD အစိုးရလက်ထက်ကလေးကရှိခဲ့တဲ့မြို့ကြီး5မြို့မှာရာဇဝတ်မှုတိုက်ဖြစ်ရေးစောင့်ကင်မရာတက်စင်မဲ့အစီအစဉ်တွေကိုထပ်ပြီးတော့တိုးချဲ့တာလို့လဲဆိုပါရယ်ကရင်ပြည်နယ်ဖအံမြို့ပေါ်မှာတော့ဒီစနစ်တက်စင်ပြီးသွားပြီလို့ကရင်ပြည်နယ်စီးပွားရေးရာဝန်ကြီးစောခင်မောင်မြင့်က VOE ကိုပြောပါရယ
်ဟာလို့ဆိုတော့ကရင်ပြည်နယ်အမျိုးလက်ပါတယ်ဖအံမြို့ကတော့
ဒီစနစ်ကိုတက်ဖို့အတွက်တန်တာအောင်ခဲ့တဲ့ပြည်ရင်းကုမ္ပဏီနှစ်ခုကတော့ဖစ်ကလုံခြုံရေးကုမ္ပဏီနဲ့နောင်ယိုးနည်းပညာကုမ္ပဏီဖြစ်ပါတယ်။ဒီကုမ္ပဏီနှစ်ခုအတွက်လိုအပ်တဲ့ကင်မရာနဲ့ဆက်ဆက်နည်းပညာအပိုပစ္စည်းတွေကိုတရုတ်လုပ်ငန်းကြီးဖြစ်တဲ့ Zhijiandao Hua Technology, Huawei နဲ့ Hik Vision ကုမ္ပဏီတွေကနေရတာလို့ Writer သတင်းဌာနကအမည်မဖော်လိုတဲ့သူတွေကိုကိုးကားပြီးတော့ရေးသားထားတာပါ။မြို့နယ်တစ်ခုမှာကင်မရာအလုံး100ဝန်းကျင်လောက်တပ်ဆင်သွားဖို့ရှိတယ်လို့ writer သတင်းကအမည်မဖော်တဲ့သတင်းရင်းမြစ်တချို့ကိုကိုးကားပြီးတော့ရေးသားထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးစစ်ကောင်စီပြောခွင့်ရကရော municipal အုပ်ချုပ်ရေးယုံ10ယုံကရော writer သတင်းဌာနအမည်ကိုတုံ့ပြန်ဖြေဆိုတာမရှိသေးပါဘူးရှင်။